24ချိန်မြောက်အာဆီယံထိပ်သီးအစည်းအဝေးကနေအာဆီယံနိုင်ငံတွေကြားပူးပေါင်းဆောင်ရွက်မဲ့နေပြည်တော်ကြီးညာစာရန်ကိုထုတ်ပြန်ခဲ့ပါတယ်။အာဆီယံဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာအာဆီယံအလှည့်ချဥက္ကဋ္ဌအဖြစ်တာဝန်ယူထားတဲ့မြန်မာနိုင်ငံကလှုပ်ဆောင်နေတာတွေနဲ့မျှော်မှန်းချက်တွေကိုသမ္မတဦးသိန်းစင်ကပြောဆိုခဲ့ပါတယ်။အပြည့်အစုံကိုတော့ဒေါခင်မျိုးသက်ကတင်ပြပေးမှာပါ။
နေပြည်တော်မှာဒီကနေ့ကျင်းပတဲ့24ချိန်မြောက်အာဆီယံထိပ်သီးဆွေးနွေးပွဲမှာအာဆီယံခေါင်းဆောင်တွေဟာနေပြည်တော်ကြီးညာစာတမ်းကိုအတည်ပြုနိုင်ခဲ့ကြတယ်လို့ဆွေးနွေးပွဲအပြီးပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာသမ္မတဦးသိန်းစင်ကအခုလိုပြောကြားခဲ့ပါတယ်။
ASEAN ရဲ့အဓိကရလဒ်ကတော့အာဆီယံအတိုင်းအတာကိုတောင်းတဖို့ရဆိုင်တာနေပြည်တော်ကြီးညာစာတမ်းကိုအာဆီယံနိုင်ငံခေါင်းဆောင်များအနေနဲ့အတည်ပြုထောက်ပြန်ဆောင်ရွက်ခြင်းဖြစ်ပါတယ်။
ဒီကြေညာစာတမ်းမှာခြေပြန့်တဲ့ကဏ္ဍစုံအတွက်အာဆီယံဖွဲ့ဝင်10နိုင်ငံကခေါင်းဆောင်တွေဟာနောက်မှအခုတည်းပို့ပြီးပူးပေါင်းဆောင်ရွက်ကြဖို့နဲ့ဒေတာရင်းစီးပွားရေးဖွံ့ဖြိုးမှုတွေအတွက်ပုံမူပူးပေါင်းဆောင်ရွက်ဖို့တောင်းဆိုထားပါတယ်။2014ခုနှစ်အာဆီယံဥက္ကဋ္ဌအဖြစ်နဲ့တာဝန်ယူမှုနဲ့ပတ်သက်ပြီးမြန်မာနိုင်ငံရဲ့မျှော်မှန်းချက်တွေကိုလည်းသမ္မတဦးသိန်းစင်ကအခုလိုပြောကြားခဲ့ပါတယ်။
မြန်မာနိုင်ငံဟာပြည်သူ့ဘိုးဘူးဖွံ့ဖြိုးတိုးတက်စေတဲ့နည်းပြောင်းနဲ့တူပြည်သူ့ဘိုးဘူးရဲ့အာဆီယံဖြစ်ရေးကိုတွန်းရင်လှုပ်ဆောင်တော့မှာဖြစ်ပါတယ်။ကျွန်တော်တို့ရဲ့ရည်မှန်းချက်ပန်းနိုင်ဖြစ်တယ်။အာဆီယံကိုပြည်ရင်းအင်းအင်းပြည်ပါရဝါကျိုးတဲ့အပိုင်ပေါင်းတစ်ခုဖြစ်ရေးအတွက်အဖွဲ့ဝင်နိုင်ငံများရဲ့ခိုင်မာတဲ့စီးပွားရေးညီမျှကိုထိန်းသိမ်းထားဖို့လည်းရည်ကြီးလာမယ်
။ပြည်သူ့ကိုဘိုးဘူးရဲ့အာဆီယံဖြစ်ရေးတည်ငြိမ်အေးချမ်းပြီးတာယာဝါပြောတဲ့အတိုင်းဝိုင်းဖြစ်ဖို့အတွက်စီးလုံးညီညွတ်မှုရဖို့အရေးကြီးကြောင်းပဋိပက္ခနဲ့ဘေးအန္တရာယ်တွေကိုခံနိုင်ရရှိတဲ့အာဆီယံဖြစ်ဖို့အတွက်ရည်မှန်းချက်တွေချထားခဲ့ပြီးဒီရည်မှန်းချက်တွေရဖို့အတွက်မြန်မာနိုင်ငံကအလေးပေးဆောင်ရွက်သွားရမယ့်ကဏ္ဍတွေကိုလည်းအခုလိုသတ်မှတ်ခဲ့ပါတယ်
။2015ခုနှစ်ကအာဆီယံအပိုင်ပေါင်းမျှော်မှန်းချက်များကိုစုစည်းအကောင့်ထဲပေါ်ပေါက်အပြင်စားတဲ့အစားအသောက်များများကို27ရာစုအာဆီယံစီးပွားရေးတူးတက်မှုရဲ့ပင်မသွေးကြောဖြစ်လာပြီးဖြစ်အားပေးလှုပ်ဆောင်ပါဦး။ဘဝနဲ့ငါများကြားပြင်ပမှုကွာတဲ့ရှင်းလုံးစီဆောင်ရဖို့ဆင်းဆက်မပြပြင်ပတူရမှုရရှိစေဖို့ပြိပခနဲ့ဘေးအန္တရာယ်များကနိုင်ရှိစွာဖြည့်ရှင်းရင်ဆိုင်နိုင်ရန်ဆွေးနွေးပွဲနိုင်ငံများနဲ့ဟန်ကျင်ကြီးနဲ့ဆက်ဆံရေးတွင်ဆောင်ရဖို့လက်တွေ့ရရှိနိုင်မယ့်ရလာများကိုပြောင်းလဲထားဖို့အဖြစ်ပါ
နေပြည်တော်ကြီးညာစရန်အရလက်ရှိအငင်းပွားနေတဲ့တောင်တိုပင်လယ်ပြင်ဒေသကိစ္စကိုအင်အားမတုံးပဲကိုယ့်အကိုခုခံကာကွယ်ဖို့အတွက်တောင်းဆိုထားပါတယ်။အာဆီယံဖွဲ့ကြီးမှမြန်မာနိုင်ငံပါဝင်ခဲ့ပြီးချိန်ကစလို့18နှစ်သက်တမ်းတွင်ပထမဆုံးချိန်ဖြစ်နေအာဆီယံအလှည့်ချဥက္ကဋ္ဌတာဝန်ယူချိန်မှာအခုလိုထိပ်သီးအစည်းအဝေးအောင်မြင်မြင်ကျင်းပနိုင်ပြီးကြီးညာစရန်ထုတ်ပြန်နိုင်ခဲ့တာဟာမြန်မာနိုင်ငံအတွက်အပြုသဘောဆောင်တဲ့တိုးတက်မှုတစ်ခုဖြစ်ပါတယ်။